ချိန်လွှတ်တော်ပထမပုံမှန်အစည်းအဝေးတွေကိုဖေဖော်ဝါရီလ၁ရက်မနေ့၁၀နာရီမှာစတင်ကျင်းပမယ်လို့လွှတ်တော်ဥက္ကဋ္ဌတွေကပြီးခဲ့တဲ့ဇန်နဝါရီလ၆ရက်နေ့နေ့စွဲနဲ့ထုတ်ပြန်ကြေညာခဲ့ပါတယ်။ဒါကြောင့်လွှတ်တော်ကိုယ်စားလှယ်တွေဟာလည်းဇန်နဝါရီလ၂၅ရက်နေ့ကနေ၂၆ရက်နေ့အထိသက်ဆိုင်ရာလွှတ်တော်ရေးရအဆောင်တွေကိုတည်င်းပေးဖို့အတွက်ကိုလည်းနှိုးဆော်ထားပါတယ်။တကယ်တော့အခုဒုတိယအကြိမ်လွှတ်တော်အသစ်ဟာပထမအကြိမ်လွှတ်တော်ထက်အများကြီးကွဲပြားခြားနားမှုရှိတယ်လို့ဆိုရမှာပါ။လူလူရဲ့ဆန္ဒတွေနဲ့ရွေးချယ်တင်မြောက်တဲ့လွှတ်တော်ဖြစ်ပြီးဒီလွှတ်တော်ကနေပြည်သူရေးရာတွေတိုင်းပြည်ရေးရာတွေကိုအများကြီးတိုးတက်ပြောင်းလဲလာအောင်စွမ်းဆောင်ကြမယ်ဆိုပြီးမျှော်လင့်ချက်တွေဆိုတာကလည်းလူလူကြားမှာအများအပြားရှိနေတာပါ။2015ရွေးကောက်ပွဲကနေပြည်သူလွှတ်တော်အတွက်ပါတီစက်တခုကကိုယ်စားလှယ်ပေါင်း332ဦးတတိပုဂ္ဂလကိုယ်စားလှယ်လောင်း2ဦးရွေးချယ်ခံရပြီးအမျိုးသားလွှတ်တော်အတွက်ပါတီ9ခုကကိုယ်စားလှယ်လောင်း166ဦးနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်း2ဦးရွေးချယ်ခံရပါတယ်အဲ့ဒီအထက်ကပြည်သူ့လွှတ်တော်မှာအမျိုးသမီးကိုယ်စားလှယ်လောင်း44ဦးပါဝင်ပြီးတော့အမျိုးသားလွှတ်တော်အတွက်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်23ဦးရွေးချယ်ခံရပါတယ်။ဒါဟာပြီးခဲ့တဲ့2010ရွေးကောက်ပွဲထက်စာရင်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းဦးရေပိုးပြီးတော့များလာတာဖြစ်ပြီးသူတို့တွေဟာလူထုကရွေးချယ်တင်မြှောက်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်တွေမို့ကြားမှဒန်းတူညီမျှရေးတွေအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုပပျောက်ရေးတွေအတွက်လွှတ်တော်တွေကနေအကျိုးရှိတဲ့ဥပဒေတွေကိုအတိပြုပြဋ္ဌာန်းလာဖို့မျှော်လင့်တယ်လို့ဆိုသူကတော့ကျမဒန်းတူညီမရေးနဲ့အမျိုးသမီးရေးရာကိုဆောင်ရွက်နေတဲ့မဆန္ဒတမရှင
်အမျိုးသမီးလွတ်တော်မှတ်တယ်လည်းများလာတာဟုတ်တယ်အဲ့တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူရဲ့ဒီမန်နိုဖက်စတိုထဲမှာလည်းပဲအမျိုးသမီးရဲ့ youth နဲ့နောက်တစ်ခါ peace နဲ့တရားဥပဒေလမ်းညီရေးတာမျိုးတွေနဲ့ပြောထားတယ်ဆိုတဲ့အတွက်ကြောင့်ကျမအနေနဲ့မျှော်လင့်တဲ့ဥစ္စာကတော့အမျိုးသမီးတွေရဲ့ခုနကဒီအခွင့်အရေးနဲ့အမျိုးသမီးတွေရဲ့တရားဥပဒေကိုလက်ဆန်းမိတာပေါ့အထူးသဖြင့်တော့ကျန်းမာမှုနဲ့ပတ်သက်တဲ့ဥပဒေရေးရာလက်ဆန်းမှုတဲ့ဥပဒေကိုမှအိုးရေအကောင်ကိုပုံမရောက်ယူဖို့ဆိုပြီးတော့အဲ့ဒါကိုမျှော်လင့်တယ်။နောက်တစ်ခုကလည်းပဲပြည်ပဆိုင်ရာလူခွင့်ရေးဆန်ချင်းဆန်ညွှန်းနေတဲ့အညီပဲရယူခံစားဖို့တကူမျှော်လင့်တယ်။သမီးတွေကပုံမပြီးတော့ပါဝင်လာဖို့နောက်ထပ်ကျမတို့ရဲ့လူငယ်မျိုးဆက်တွေပေါ့လူငယ်မျိုးဆက်တွေတကူလည်းပဲဒါကဆန်ပြအမျိုးသမီးတွေဖြစ်ဖို့လည်းကျမတို့မျှော်လင့်တယ်။အဲ့လိုမျှော်လင့်ခြင်းအပြင်နောက်လာမယ့်အလီကြားတဲ့ရွက်ကောက်ပွဲပဲဖြစ်စေ2020ရွက်ကောက်ပွဲပဲဖြစ်စေပုံမပြီးတော့မှလူတွေပါဝင်မှုတွေများလာဖို့မျှော်လင့်တယ်။ဆိုတော့ငြိမ်းချမ်းရေးရှိမယ်တရားဥပဒေစိုးမိုးရေးရှိမယ်ခုနကအမျိုးသမီးတွေကဒီနိုင်ငံရေးနဲ့ပြည်သူ့ခန္ဓာတွေမှာကိုယ်ပိုင်ပါဝင်လာဖို့ရှိတယ်အဲ့ဒါကိုတော့အဲ့တုံးချက်အကြီးအကဲကိုတော့ကျွန်မအနေနဲ့ပြောလဲပါတယ
်အထူးသဖြင့်ကတော့လူအခွင့်အရေးအမျိုးသမီးအခွင့်အရေးတွေအများဆုံးချိုးဖောက်ခံနေရတဲ့တိုင်းရင်းသားဒေသကအမျိုးသမီးတွေအတွက်လဲလွှတ်တော်ရဲကိုရောက်နေကြတဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းနေပို့ပြီးတော့ဆွမ်းဆောင်ပေးဖို့လိုတယ်လို့ခေယာအမျိုးသမီးရေးရာအဖွဲ့ရဲ့ဒါရိုက်တာမှတ်ထားထားကတိုက်တွန်းပါတယ
်ကျွန်မတို့ရဲ့မျိုးသမီးတွေနဲ့ကလေးတွေကတော့ခူးခြားစွာသမုတ်သဖုံတစ်မျိုးနဲ့ပို့ပြီးတော့ခံရကြတယ်။အဲ့ဒီအရေးတွေကိုထက်သန်းစားမယ်နားလည်နိုင်တဲ့အမျိုးသမီးအမတ်လာပြီးအဲ့ဒီ issue တွေကိုနားလည်ပြီးတော့လှုပ်ရှင်တဲ့အမျိုးသမီးမတ်လာနဲ့အများကြီးလွတ်တော်တွေဝင်လာကြပြီပေါ့နော်။အဲ့တော့တွေ့ကြုံရှိပြီးတော့လုံနိုင်ဂိုင်းနိုင်စွမ်းရှိတဲ့အမျိုးသမီးဝင်လာပြီဆိုတဲ့အတွက်ဒီဟာကိုဟိုရေတူရေရှည်တွေစီမံကိန်းတွေချပြီးတော့လုံနိုင်မယ်လို့ကျန်စီတဲ့ scam နေမှာအမျိုးသမီးတွေလုံခြုံရေးအမျိုးသမီးတွေအတွက် sexual harassment ဆန် scam တွေမှာရောနောက်ရေရှည်ပြန်လည်ထူထောင်တဲ့နေရာတွေမှာဟိုနေရာတစ်ပဲခြားခြားနေရာဟောင်းမှာပြန်သွားသွားအမျိုးသမီးတွေအတွက်လက်ဆောင်ကထက်သန်းစဉ်းစားတတ်နိုင်တယ်ဒီမှာတော့တကယ်ပြောနေတာ
အမျိုးသမီးတန်းတူညီမျှရေးတွေပို့ပြီးတော့တိုးတက်လာစေဖို့အမျိုးသမီးတွေနိုင်ငံရေးမှာပို့ပြီးတော့ပါဝင်လာနိုင်ဖို့အတွက်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေနဲ့အတူလက်တွဲပြီးဆောင်ရွက်နိုင်ဖို့အခွင့်အရေးတွေလည်းမျှော်လင့်ထားတယ်လို့အမျိုးသမီးရေးရာလှုပ်ရှားနေသူမတ်ပြိုးလက်ဟန်ကလည်းထောက်ပြပါတယ်
ကျန်တဲ့အရေးကြမှာရေးရတဲ့လူမျိုးမျိုးဆိုတာကလည်းအစဉ်တိုင်းအလွာတိုင်းဟိုဒီနိုင်ငံအတွက်ဆောင်ရွက်ရမယ့်အလုပ်တိုင်းမှာရှိနေတာဆိုတော့ကျမတို့ဘလို့ပူးပေါင်းဆောင်ရွက်ရမလဲဆိုတာလေးပဲသူတို့ချီကနေပြီးတော့မှမျှော်လင့်ပါတယ်ဒီအမျိုးသမီးတွေရင်ဆိုင်နေရတဲ့ကြေတနာတွေကတော့အများကြီးဆိုတော့အမှန်ရဲ့ဟိုဒါပေမဲ့သူတို့အနေနဲ့ကလည်းဒီပါတီထဲမှာပေါ်ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့မှဒီအမျိုးသမီး candidate တွေများလာဖို့အတွက်ဟို policy ရေးဆွဲလာဖို့သူတို့ပါတီထဲမှာလှုပ်ဖို့လည်းမျှော်လင့်နေတယ်။နောက်ပြီးတော့သူကအရင်ကပြောခဲ့သလိုပါပဲဒီပါတီဘောင်းဆောင်ကပေါ့နော်လက်ရှိမှာတော့ NLD ကတော့ပိုအများဆုံးပေါ့ဒီအမျိုးသမီးတွေကစုစည်းပြီးတော့မှအမျိုးသမီးအရေးအတွက်ပေါ့ဒီပါတီအစွဲမထားဘဲနဲ့အမျိုးသမီးအရေးအတွက်ကိုဆောင်ရွက်လာမယ်ဟိုအမျိုးသမီး network လိုမျိုးတစ်ခုပေါ်ထွက်လာကိုကျမတို့ကမျှော်လင့်ထားတယ်။နောက်ပြီးတော့ကျမတို့အနေနဲ့လည်းတကယ်လက်ရှိမှာပေါ့နော်ဟိုဒီကျေးလက်ကအမျိုးသမီးတွေခုသူ90ရာခိုင်နှုန်းရှိနေရဆိုတော့သူလက်ရှိရင်ဆိုင်နေရတဲ့ပြဿနာတွေကိုရက်ဖက်အဖွဲ့အစည်းတွေအမျိုးသမီးအရေးတက်ကြွလှူရှားသူတွေကနေပေါ့သူတို့ရဲ့အတန်တွေကိုဟိုယူဆောင်ပေးသူတို့ချီကိုပေါ့နော်ဒီလွတ်တော်အမတ်အမျိုးသမီးလွတ်တော်အမတ်တွေချီကိုယူဆောင်ပေးဖို့တော့ကျမတို့မျှော်လင့်ထားပါတယ်။နော်အမျိုးသမီးရေးလို့ပြောတဲ့နေရာမှာလည်းလူသားအရေးပေါ့လူသားတန်းလူမျိုးများရေးတော့ဆောင်ရွက်နေတဲ့ဟိုကျမတို့ရဲ့ဒီအမျိုးသမီးကောင်းဆောင်တွေတော်တော်များများလည်းလွတ်တော်ရဲ့ရောက်သွားရဆိုတော့လေအရင်ကထပ်တော့ကျွန်မမျှော်လင့်မိပါတယ်
2010ရွေးကောက်ပွဲအပြီးလွှတ်တော်ထဲမှာအမျိုးသမီးအမတ်ဦးရေပါဝင်မှုဟာ 4.6% ခန့်နှုန်းသာရှိခဲ့ပြီးတော့အခုတော့အမျိုးသမီးကိုယ်စားလှယ်လောင်းဦးရေပါဝင်မှုဟာ 73% ခန့်နှုန်းအထိမြင့်တက်လာခဲ့တာဖြစ်ပါတယ်။တဟာနိုင်ငံတကာစံနှုန်းဖြစ်တဲ့လွှတ်တော်ရဲ့အမျိုးသမီးပါဝင်မှု 30% ခန့်နှုန်းစရာကိုမမှီဘူးဆိုပေမဲ့2016မှာတော့မြန်မာနိုင်ငံရဲ့အမျိုးသမီးရေယာဉ်ခန္ဓာတွေဟာမြင့်မားလာနေပြီဆိုတဲ့အမြင်နဲ့သုံးသပ်ချက်တွေရှိတယ်ဆိုတာကိုပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါအောင်ရှင်။ကျမတို့နောက်တစ်ပတ်မှပြန်ဆုံရအောင်ပါနော်။နောက်ဆက်ကြတဲ့သောတာရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။